83ညမြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပဖို့နီးလာချိန်မှာပဲရခိုင်ပြည်နယ်တွင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့နဲ့ထောင်ဒဏ်ကြခံနေရတဲ့ Writers သတင်းတောင်နှစ်ဦးကိုအ мян ပြန်လှုပ်ပေးရေး American အောက်လွှတ်တော်မှ80ကျော်ကနိုင်ငံသားဝန်ကြီးပုံပီယိုထံကိုစာရေးသားတောင်းဆိုလိုက်ကြပါတယ်အပြည့်စုံကတော့ဒေါခင်မျိုးသက်ပြောပြမှာပါ
Righteous သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစက်တမလ3ရက်နေ့ကရန်ကုန်မြောက်ပိုင်းခရင်တရားရုံးကနေနိုင်ငံတော်လျှော့ချက်အုပ်ဝေးချိုးဖောက်မှုနဲ့ထောင်ဒဏ်ဖြစ်တန်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။သူတို့ကိုအ мян ဆုံးပြန်ပြီးလွတ်မြောက်ရေးအတွက်လှုပ်ဆောင်ပေးဖို့နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကိုအောက်လွှတ်တော်အမတ်တွေဖြစ်တဲ့ Ohio ပြည်နယ် Republican အမတ် Steve Chabot, Illinois ပြည်နယ် Democratic လွှတ်တော်အမတ် Jen Sarkowski နဲ့ New York ပြည်နယ် Democrat အမတ်Elliot Engel တို့ဦးဆောင်ပြီးပြီးခဲ့တဲ့တောက်ကြံလေးကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုမှုကိုအောက်လွှတ်တော်အမတ်80ကျော်ပါဝင်ပြီးလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုအနေနဲ့ဩဂုတ်လထဲမှာစင်ကာပူမှာကျင်းပတဲ့အာဆီယံရဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းမြန်မာဝန်ကြီးဦးကျော်တင်နဲ့တီးခြားတွေ့ဆုံရမှာဒီသတင်းတောင်နှစ်ယောက်ရေးပြောဆိုခဲ့တာအတွက်ကျေးဇူးတင်တယ်လို့အခုချိန်မှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တိုက်ရိုက်ပြောဆိုဖို့ပါစာထဲမှာထည့်သွင်းတောင်းဆိုထားတာပါ။ဒီသတင်းတောင်နှစ်ယောက်ပြင်အချင်းကြနေစေဖြစ်တဲ့နိုင်ငံရေးအချင်းသားအားလုံးကိုချွင်းချက်မရှိပြန်ပြီးလွှတ်ပေးရေးမြန်မာအစိုးရကိုလူသိရှင်းကြားပြောကြဖို့ပါတိုက်တွန်းထားပါတယ်။မြန်မာသတင်းသမားတွေဟာအရင်စစ်ဆေးရလက်ထက်ကလေးကနှစ်ပေါင်းများစွာဖမ်းဆီးနှိပ်စက်အချင်းချတာနဲ့ဖိနှိပ်မှုအမျိုးမျိုးခံခဲ့ရတာဖြစ်ပြီးအခုဒီမိုကရေစီလမ်းရှောင်လမ်းနေတဲ့အစိုးရတဲ့လက်ထက်မှာဒါမျိုးမဖြစ်သင့်ကြောင်းနဲ့မကြာခင်မှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာသူတို့နှစ်ယောက်ကိုချင်းချက်မရှိအများဆုံးပြန်ပြီးလွှတ်ပေးတောင်းဆိုဖို့လည်းတိုက်တွန်းထားပါတယ်။ဒါအပြင်လူခွင့်ကောင်စီကနေခန့်ခဲ့တဲ့မြန်မာအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဩဂုတ်လ29ရက်နေ့အစီရင်ခံစာပါအကြံပေးချက်အရရခိုင်ပြည်နယ်မှာရွင်ကြားရေးပေါ်မြန်မာစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေကကျူးလွန်မှုတွေအတွက်စုံစမ်းစစ်ဆေးရေးကိုအမေရိကန်ဘက်ကထောက်ခံဖို့လည်းပန်ကြားထားတာဖြစ်ပါတယ်။အခုစက်တင်ဘာလဟာကုလသမဂ္ဂလူခွင့်ကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်အမေရိကန်ကတာဝန်ယူထားရတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးနီကီဟီလီကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လှုပ်ဆောင်တာဖြစ်တာမို့အခုလိုထောင်နဲ့ပြစ်ဒဏ်ချမှတ်တာဟာမြန်မာအစိုးရအတွက်ဆိုးရတဲ့အမဲဆက်ထင်စေတာဖြစ်ပြီးသူတို့ကိုချွင်းချက်မရှိအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါအင်ကာနေအမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရဟက်ဒန်နာဝတ်က
Based on the way that they treated the Reuters journalists, I think we would have very serious
မြန်မာနိုင်ငံမှာ Reuters တင်တောင်ဥပ္ပစီရင်ချက်ချလိုက်တာကိုကြည်ရင်အပြင်မြန်မာနိုင်ငံရဲ့တရားရေးစနစ်ပေါ်အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်ပါတယ
်။သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတော့ Reuters မြန်မာသတင်းတောင်နှစ်ဦးအ мян ဆုံးပြန်ပြီးလွတ်မြောက်ရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာကပါပါဝင်ပြီးမြန်မာအစိုးရကိုဖိအားပေးတောင်းဆိုလာဖို့အစွမ်းကုန်လှောက်ဆောင်နေတယ်လို့ CPJ ရဲ့အာရှရေးရာဒါရိုက်တာ Steve Butler ကပြောပါတယ်
။ We have been working closely with other organizations including Reuters itself to try to put pressure on the Myanmar government.
ဒီလိုမျိုးလူမျိုးရေးတွေမြန်မာအစိုးရကိုဝန်ပြီးတော့ဖိအားပေးကြဖို့ Reuters ရဲ့ဌာနအပါအဝင်တခြားဖွဲ့စည်းတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့တက်နိုင်မယ့်လှုပ်ဆောင်နေပါတယ်။ဒီလိုလှုပ်ဆောင်ရမှာအမေရိကန်ပြည်ထောင်စုကထက်လွတ်တော်မတ်တွေနဲ့အောက်လွတ်တော်မတ်တွေရောပါဝင်လာအောင်စူးစမ်းနေတာပါ။ရှေ့သတင်းပတ်ထဲမှာဆိုရင်ကုလသမဂ္ဂထွေထွေညီလာခံမှာဒီသတင်းတောင်နှစ်ဦးနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကျွန်တော်တို့ CPJ ညွှန်ကြားမှုနဲ့ Reuters ညွှန်ကြားမှုအပြင် Reuters သတင်းတောင်နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ Alma Clooney အပါဝင်ထိပ်တန်းပုဂ္ဂိုလ်တော်တော်များများနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတွေ့ကြဖို့ရှိပါတယ
်။ American ပြည်ထောင်စုရဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေအပါအဝင်အထက်လွှတ်တော်အမတ်၁၁ဦးက Reuters သတင်းတောင်နှစ်ဦးကိုချွင်းချက်မရှိအမြန်လှုပ်ပြီးကြိုးပမ်းဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုလွန်ခဲ့တဲ့သတင်းပတ်တုန်းကတောင်းဆိုခဲ့တယ်လို့အခုလည်းအောက်လွှတ်တော်အမတ်80ကျော်ကတောင်းဆိုခဲ့တာပါအခုလိုတောင်းဆိုမှုတွေထိရောက်မှုရှိရလားလို့မေးတဲ့အခါမှာတော့ Mr. Butler က
ထိရောက်မှု
တိုက်တာကိုမပြောနိုင်ပါဘူးအခုလိုမျိုးမြန်မာအစိုးရပေါ်ဖိအားတွေပို့ပြီးတော့များများပေးနေလေအဖြေတစ်စုံတရာထွက်လာဖို့များလေလေမို့ကျွန်တော်တို့ကဖိအားဆက်ပြီးတော့ပေးနေမှာပါတကယ်တော့ဒီသတင်းတောင်နှစ်ဦးဟာအပြစ်မရှိပဲအပြစ်ကြောက်ခံနေကြရတာမို့သူတို့တွေတနည်းနည်းနဲ့လွတ်မြောက်လာဖို့လိုပါတယ်
။ Reuters သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်ဒဏ်9နှစ်စီပြစ်ပေးခဲ့ချိန်မှာပဲဒီလိုပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်ပြင်ဆင်ပြီးတော့အ мян ဆုံးပြန်လွှတ်ပေးဖို့ American ဒုသမ္မတ Mike Pence တိုက်တွန်းခဲ့တာပါ။ဒါအပြင်သူတို့ဟာထောင်ဒဏ်ပြစ်ပေးခံရမယ်သူတွေမဟုတ်ဘဲလူခွင့်ချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်နေဂုံပြုတ်တိုက်သူတွေဖြစ်ကြောင်းလည်းပြောခဲ့တာပါ။